သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အနာသိန်းကာလာ၃နှစ်ခွဲကျော်ချိန်မှာတော့လူခွင့်ရေးဆိုတဲ့စကားလုံးဟာမြန်မာပြည်သူတွေနဲ့မသက်ဆိုင်လူအနီးပါဖြစ်ခဲ့ရပါပြီ။စစ်တပ်ရဲ့ပုံစံအမျိုးမျိုးနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကြားမှာတရင်အချက်လက်ရယူပိုင်ခွင့်ဆိုတာဟာလည်းဆိုရတဲ့ပြည်ယုတ်တခုအဖြစ်အမှတ်တမ်းတွင်ခဲ့ရပါတယ်။ Article 90လို့အတိုချုံးခေါ်ဆိုကြတဲ့လူလက်စွာထုတ်ဖော်ပြောဆိုခွင့်ဆိုတာဟာအပြည်ပြည်ဆိုင်ရာလူခွင့်ရေးကြေညာစာတမ်း1948ရဲ့အပိုက်19မှာပါဝင်တယ်လို့ဆက်ဆက်နေတဲ့တရင်အချက်လက်ရယူပိုင်ခွင့်ဆိုတာဟာလည်းအခြေခံအခွင့်အရေးတစ်ခုပါပြည်ရင်းပဋိပက္ခတွေပြင်းထန်နေတဲ့ကာလအတွင်းတရင်အချက်လက်ရယူပိုင်ခွင့်တွေဆုံးရှုံးနေရတာဟာပြည်သူတွေအတွက်တော့မျက်စိပိတ်နားပိတ်ထားသလိုအခက်ကြုံတွေ့နေကြရတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့မြောက်ဖြားပိုင်းကချင်ပြည်နယ်ဖားကန့်ဒေသမှာတိုက်ပွဲတွေပြင်းထန်နေတာနှစ်လကျော်ခဲ့ပြီဖြစ်သလိုဖုန်းလိုင်းအင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရပါတယ်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေလည်းပြုလုပ်နေတာကြောင့်အဆက်အသွယ်မရတဲ့အတွက်အဝေးရောက်မိသားစုဝင်တွေအနေနဲ့စိတ်ပူနေကြရပြီးတိုက်ပွဲအခြေအနေတွေကိုအချိန်နဲ့တပြေးညီသိရှိဖို့လည်းခက်ခဲတယ်လို့ဖားကန့်ဒေသခံတူကဆိုပါတယ
်လိုင်းပြတ်သွားတဲ့အတွက်ကတော့တော်တော်ဆိုးဆိုးဝါးပေါ့လေဒီလူတွေအတွက်ကတော့ဒီဖုန်းလိုင်းအင်တာနက်လိုင်းပြတ်သွားတာဟာဒီပြောမစေကြောက်ခက်ကိုပြန်အောင်တွားလို့တွန်းပို့ခံလိုက်ရပါတော့ကွန်မြူနီကေးရှင်းပိုင်းကတော့တော်တော်ကိုလက်ဟင်းသွားတဲ့အနေထားလို့ပြောလို့ရတာပေါ့လေအဓိကတော့လုပ်ငန်းတွေမတင်ကျေတော့ဘူးဒီဘက်ကဖက်ကန်ကရှစ်ပြောင်းလို့သားများဆိုရင်အောက်ပိုင်းကကိုမိသားစုတွေနဲ့စိတ်ပူကြတဲ့အဆက်တွေတွေဘာဖြစ်နေမှမသိတော့ဘူးပေါ့နော်နောက်ပူဆိုးတာဒီမှာလက်ရှိမှာတိုက်ပွဲတွေဖြစ်လာတဲ့အနေထားမျိုးမှာဆိုရင်လေလေနဲ့လာဘုံကျဲအနေထားမျိုးမှာဆိုလို့ရှိရင်ဘာမှမသိသေးဘူးလားရှင်ပြီလားကိုမသိရတဲ့အနေထားရဲ့အထိဒီလိုတွေပေါ့နော်အဲ့လိုမျိုးတွေဆက်တွေကြီးတွေပြတ်တောက်သွားတာဆက်တွေကြီးပြတ်တောက်သွားတဲ့ဆိုကြတော့ဆိုကြတော့တော်တော်ဆိုးတယ်ပေါ့ဗျာကျွန်တော်တို့ဟိုဒွေနားမှာဘုံကျဲလို့ကြမှန်းလည်းမသိဘူးဘယ်နားမှာဟိုဖြစ်လို့ဖြစ်လဲတစ်ဆင့်စကားတစ်ဆင့်တာဖြစ်နေရတဲ့အနေအထားမျိုးတွေလည်းအများကြီးဖြစ်သွားတာပေါ့လေ
ဒေတာအချို့မှာတော့နိုင်ယူပိုင်းအင်တာနက်အငှားသုံးတဲ့ဝန်ဆောင်မှုတွေပေးနိုင်မှုငွေကြေးတက်နိုင်သူတွေကဝယ်ယူတက်ဆင်ကြတာမျိုးတွေရှိပါတယ်ဒါပေမဲ့တက်နိုင်ယူကိုမြန်မာကျပ်ငွေ1000ကနေ2000အထိပေးသုံးနေရတာကြောင့်လက်လန်းမမီတဲ့အနေအထားမျိုးဖြစ်နေတာပါ2021ဖေဖော်ဝါရီတရက်အစောပိုင်းစစ်တပ်ကအာဏာစသိမ်းတဲ့နေ့ကလေးကတိုင်းနိုင်ငံလုံးကိုဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ပြီးသတင်းအမှောင်ချဖို့စစ်ကောင်စီကကြိုးစားခဲ့ပါတယ်။ Open Data Watch ရဲ့အဆိုအရမြန်မာနိုင်ငံမှာအာဏာမသိမ်းခင်ကအချက်အလက်ပွင့်လင်းမှုအဆင့်ဟာနိုင်ငံပေါင်း188နိုင်ငံအနေနဲ့89ရှိခဲ့ပြီးအာဏာသိမ်းပြီးနောက်193နဲ့95ရှိခဲ့တယ်လို့သိရပါတယ်။2022ခုနှစ်ဦးသိန်းစိန်လက်ထက်မှာတော့လွတ်လပ်စွာသတင်းရယူပေးနဲ့သတင်းဆက်လက်ထုတ်ဖော်ပြောဆိုခွင့်တွေတိုးတက်လာတယ်လို့စစ်တမ်းတွေမှာဖော်ပြခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကလေးကရခိုင်ပြည်နယ်ကဒေသတချို့မှာဖုန်းလိုင်းဖြတ်တောက်ခံရတာတွေရှိပြီးရခိုင်တပ်တော်အေအေကမြို့သိမ်းတိုက်ပွဲတွေဆင်နဲနေတဲ့အခုချိန်မှာတော့ဖြတ်တောက်မှုတွေဟာပုံမှုဆိုးရွားလာတယ်လို့ကြောင်ကုတ်ဒေသခံတူကဆိုပါတယ်။
ကျွန်တော်လည်းကတော့လုံးဝမရတဲ့အနေထားပေါ့နော်။ဒါဖုန်းကကတော့ဟို MPD ကကတော့လိုင်းပိုင်းကတပိုင်းတစ်ပိုင်းလေးတက်တာဆိုတော့လေ။ဒါဖုန်းပြောလို့တောင်မှဒီစနေတွေနဲ့ပြောစီနေဆိုလို့ရှိရင်လည်းအဲ့လိုမျိုးလိုင်းရတဲ့နေရာကိုသွားပြီးတော့ပြောလို့ရတဲ့အနေထားတော့ရှိတယ်ပေါ့။ဒါနဲ့ဒါအရင်ဆိုးရတဲ့အနေထားပေါ့နော်။ပုံမှန်ဆိုးရလာတာကဒီအစင်းနဲ့ဆက်ခေါ်နောက်ပိုင်းမှာခိုင်မာပိုက်ကြီးတွေသွားပြင်နေတာပိုင်းမှာဒီစစ်ကောင်စီကရခိုင်တပြည်လုံးကိုဖုန်းလိုင်းအင်တာနက်လိုင်းတွေကိုသွားပြီးတော့ပိတ်ချေပေါ့နော်။အဲ့နောက်ပိုင်းကကတော့လုံးဝကိုအစီအမိုးတွေနဲ့ဆိုရင်အဆက်ဆက်ပြတ်တယ်။လုံးမရတဲ့လုပ်ငန်းတွေဆိုလို့ရှိရင်လည်းအရင်းငယ်ပြန်နာလိုက်ရတယ်ပေါ့နော်။ဒါတင်းအဆက်လက်တွေကကြတော့ကျမတို့ရေဒီယိုနားထောင်တယ်။ဒီဖုန်းလိုင်းတွေရတဲ့နေရာနေရာကွာပြီးတော့ရတဲ့ဖုန်းလိုင်းရတဲ့နေရာတွေကိုသွားပြီးတော့ဖုန်းဆက်ပြရရဲ့။အဆင့်စတင်အကန့်တွေကိုကျမတို့နားထောင်ရရဲ့ပေါ့နော်။အရင်ကတော့ကျမတို့ဒီအင်တာနက်လိုင်းရခဲ့တဲ့အချိန်ကတော့ဆိုရှယ်ပေါ်မှာတင်းတွေကိုကြည့်လို့မရတော့ဘူး။
နေစည်းမချသတင်းတောင်များအဖွဲ့ ISF ရဲ့2020နှစ်စံပိုင်းမှာထုတ်ပြန်တဲ့အစီရင်ခံစာအရနိုင်ငံပေါင်း180နဲ့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အစဉ်ဟာ139မှာရှိခဲ့ပါတယ်။အနာသိန်းကာလာ၄နှစ်နီးပါးအတွင်းမှာ34ဆင့်ကျသွားကအခုနောက်ပိုင်းထုတ်ပြန်တဲ့စီရင်မှာတော့အဆင့်183နဲ့သတင်းလွတ်လပ်ခွင့်အခြေအနေအဆိုးဆုံးနိုင်ငံအဖြစ်ရှိနေပါတယ်။ လူမှုကွန်ရက်ဆာမင်နာတွေကတစဉ်ခြေရခံဖန်စီတာမိုဘိုင်းဖုန်းတွေကိုစစ်ဆေးတာအပြင်ဆက်သွယ်ရေးအော်ပရေတာတွေကိုချုပ်ကန်းတဲ့အထိအစဉ်စစ်လှုပ်ဆောင်ခဲ့တာပါစစ်ကောင်စီအနေနဲ့လူမှုကွန်ရက်ဆာမင်နာတွေကတစဉ်ခြေရခံဖန်စီတာမိုဘိုင်းဖုန်းတွေကိုစစ်ဆေးတာအပြင်ဆက်သွယ်ရေးအော်ပရေတာတွေကိုပါချုပ်ကန်းတဲ့အထိအစဉ်စစ်လှုပ်ဆောင်ခဲ့ပါတယ်စစ်ဘေးတဘာဝဘေးတွေနဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာသတင်းအချက်အလက်သိရှိပိုင်ခွင့်ကပြည်သူတွေအတွက်အလွန်လိုအပ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရဝန်ကြီးချုပ်ရုံးပြောရေးဆိုခွင့်ရှိသူကိုနေဖုံးလက်ကပြောပါတယ
်ပြည်သူလူထုရဲ့သတင်းသိပိုင်ခွင့်ကိုကျွန်တော်တို့အနီးလမ်းပေါင်းစုံနဲ့ကန့်သက်ပိတ်ပင်နေဆိုတာကဒီချိန်ခံလူခွင့်ရေးကိုချိုးဖောက်တယ်လူခွင့်ချိုးဖောက်မှုလို့ပြောလို့ရတာပေါ့နော်ဘာကြောင့်ဒီလိုလုပ်လဲဆိုတော့ရှင်းပါတယ်ဒါကအာဏာရှင်ဆက်ဆက်လှုပ်လေလှုပ်ထားရှိတဲ့လုပ်ရက်တွေပါပဲနော်ဘာဖြစ်လို့လဲဆိုတော့အာဏာရှင်တွေဟာသူတို့ပြောတဲ့စကားသာလည်းအမှန်သူတို့ပေးချင်တဲ့ဝါဒပေါ့နော်ဒါဟုတ်တာလည်းတွတ်တွင်းမှုစူးစမ်းတယ်အခြား information တွေပေါ့နော်သတင်းအချက်အလက်တွေနောက်ပြီးတော့အခြားသောတွေးခေါ်ယူဆတယ်ဒါတွေကိုသူကခေါင်းထောင်ထမလာစေချင်ဘူးပေါ့နော်အဲ့တော့သူတို့ပြောတာပဲနားထောင်သူတို့ပြတာကိုပဲကြည့်ပြီးရင်သူတို့တွေးခေါ်စေချင်တဲ့အတိုင်းပဲတွေးခေါ်ကြဆိုတော့မှတ်ယူတွေးခေါ်မှတ်ယူကြဆိုတော့အာဏာရှင်ဇယိုက်ပေါ့ဗျာနော်အဲ့တော့ဒါဒီလိုအာဏာရှင်ဇယိုက်ရှိသူတိုင်းကတော့တကားတွေဖွင့်ဖို့တရင်ချက်လက်တွေပေါ်ပေါ်တည်တည်ပေါ်ပေါ်များများရှားဖို့ဒီလိုကိစ္စတွေကိုဒါနီလာပေါင်းစုံနဲ့ဒါကတ်သက်အပိတ်ပင်လေးဒါရှိတယ်လို့ကျွန်တော်ဒီလိုပဲနားလဲပါတယ်က
သတင်းမီဒီယာဥပဒေရဲ့ပုံမှန်ခုနှစ်အရာစစ်မှတ်ဖြစ်ပွားရာဒေတာအရေးခင်အထိကယုံနဲ့အများပြည်သူဆန္ဒပြရာနေရာတွေမှာသတင်းတောက်တွေလွတ်လပ်စွာသတင်းယူခွင့်ရှိတယ်လို့ဖော်ပြထားပါတယ်ဒါပေမဲ့ပြည်သူတွေရဲ့သတင်းသိပိုင်ခွင့်အတွေ့သတင်းရယူတိဆက်ပေးနေတဲ့သတင်းတောက်တွေကိုလည်းစစ်ကောင်စီကတော်လန့်သူတွေနီးတူဖမ်းဆီးတပြတ်တားတွေလှုပ်ဆောင်ခဲ့ပါတယ် ISF ရဲ့အစီအရာလက်ရှိအချိန်ထိသတင်းသမား63ဦးဖမ်းဆီးခံထားရပြီး9ဦးတပ်ဖြတ်ခံထားရပါတယ်မြန်မာနိုင်ငံဟာသတင်းသမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ CPJ သတင်းသမားများကာကွယ်ရေးအဖွဲ့ကအခုနှစ်ဇန်နဝါရီ18ရက်မှာအစီရင်ခံစာထုတ်ပြန်ထားပါတယ်။စစ်ကောင်စီအပြင်ကရင်ပြည်စတဲ့တိုင်းရင်းသားဒေသတို့မှလည်းသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးကန့်သတ်မှုတွေရှိလာပါတယ်။ကရင်မျိုးသားစီယုံ KNU ရဲ့ထုတ်ပြန်ချက်မှာဆိုရင်အဖွဲ့အစည်းရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့ပြုမှုလုံဆောင်ချက်တွေကိုရှောင်ကျဉ်မှုနဲ့ခွင့်ပြုချက်ရရှိတဲ့အကြောင်းအရာကိုသာရိုက်ကူးဖို့စတဲ့အချက်တွေကိုပါအထက်သွင်းဖော်ပြထားတာပါ။ကရင်ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ကတော့တရင်းရယူခွင့်ကိုကြိုတင်ခွင့်ပြုချက်တောင်းခံမှုနဲ့စစ်စင်ရေးနဲ့အုပ်ချုပ်ရေးကိုထိခိုက်စေတဲ့လုပ်ရက်တွေကိုတားမြစ်တယ်လို့ထုတ်ပြန်ထားပါတယ်။တရင်းမီဒီယာလွတ်လပ်ခွင့်ဆိုတာဟာလေလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တိုက်ရိုက်ဆက်ဆက်နေတာဖြစ်တယ်လို့ပြောလာသူကအတန်အဖွဲ့ရဲ့သူတည်တီကိုကျော်ခိုင်မာ
ပဋိပက္ခနိုင်မြေတွေမှာရှိနေတဲ့သတင်းထောက်တွေရဲ့သတင်းရယူပိုင်ခွင့်တွေကိုဒီလိုကန့်သက်တာဒီသတင်းယူတဲ့သတင်းသမားတွေကိုဖမ်းဆီးတပ်ဖြတ်တာတွေဟာလုံးဝလက်ခံနိုင်စရာရှိတဲ့အကြောင်းရင်းခံမဟုတ်ပါလို့နော်ဒါဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုတိုက်ရိုက်ချိုးဖောက်တာပဲဖြစ်တယ်ရေဒိုပဲဖြစ်စေရေရှည်ပဲဖြစ်စေသတင်းထောက်တွေကသတင်းချက်လက်မှန်တွေကိုထောက်ဖော်လို့မရတော့ဘူးအဲ့လိုဖြစ်လာတဲ့အခါမှာဘယ်အဖွဲ့အစည်းကဘယ်လောက်တောင်ဖြစ်နေပါလဲလူထုကတော့ဘယ်အဖွဲ့အစည်းကိုယုံကြည်ရပါမယ်ဆိုတော့နိုင်ငံရေးအရာအင်မတန်ကိုကြီးမားတဲ့ထိုးနှက်ချက်ဖြစ်လာတယ်ပေါ့နော်ဒါတိလူထုရဲ့သတင်းချက်လက်သိပိုင်ခွင့်ပေါ့အများကြီးထိခိုက်စေတယ်ဘာဆိုဘာမှန်းမသိရတဲ့ဟာမျိုးဖြစ်တဲ့အခါကျတော့ force out တွေနဲ့လူထုကဘယ်အဖွဲ့အစည်းကိုဘယ်လိုယုံရမလဲဆိုတာလည်းမသိဘူးပေါ့လေနော်ဒီသတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတဲ့ဟာဒီလူထုရဲ့တော်လှန်ရေးမှာပါဝင်နေမှုနဲ့ဒီတအုံးရေးချိန်တွေကိုပါနောက်ပိုင်းကျရင်ထိပါလာနိုင်တယ်ပေါ့နော်အခုလည်းဆုံးရှုံးမှုတွေကတကယ်ဖြစ်နေရပါလိမ့်နော
်မြန်မာနိုင်ငံကမြို့နယ်ပေါင်း62မြို့နယ်မှာအင်တာနက်ဖြတ်တောက်ခံရတယ်လို့အတန်အဖွဲ့ရဲ့ထုတ်ပြန်ချက်အရာသိရပါတယ်စစ်ကောင်စီနဲ့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်လာတာလက်မှတ်ဆက်သွယ်ရေးခက်ခဲတာကြောင့်ဖုန်းတာဝါတိုင်းတွေလက်ပတ်ဖို့ဆက်သုံးစီပြတ်လတ်လာတာနဲ့ဒေသတွင်းရက်ရှိမျက်စစ်မီပြတ်တောက်တာတွေကြောင့်ဖြစ်တယ်လို့လည်းဖော်ပြထားပါတယ် Digital ဖိနှိပ်မှုနဲ့ပတ်သက်ပြီး Internet ပိတ်တာ Digital ဝန်ဆောင်မှုတွေကိုပိတ်တာမြေပြင်မှာ Online အသုံးပြုသူတွေကိုဖမ်းဆီးတပ်ဖြတ်တာ Social Media ကိုလက်နက်သဖွဲ့အသုံးပြုတာစောင့်ကြည့်တာစသဖြင့်အမျိုးအစား၅မျိုးခန့်ရှိတယ်လို့ Digital အခွင့်အရေးလှုပ်ရှားနေသူတွေစီကသိရပါတယ်အဲ့ဒီလိုဖိနှိပ်မှုတွေအပေါ်မူတည်တွက်ချက်မှဆိုရင်မြန်မာနိုင်ငံဟာ digital အလုံးစုံဖိနှိပ်မှုကိုကြုံတွေ့နေရတာဖြစ်တယ်လို့သုံးသပ်ပြောဆိုကြပါတယ်။သ တတိယချက်လက်တွေကစီစဉ်တဲ့လောက်မစီစဉ်တဲ့အခါတတိယအမှားပြန်တာမလိုအပ်တဲ့ဆုံးရှုံးမှုတွေဖြစ်စေတာမျိုးရှိတယ်လို့ Alternative Solution for Rural Communities ရဲ့ Director ကိုမိုက်ကယ်ကပြောပါတယ
်စီစဉ်တဲ့လောက်မစီစဉ်ဘူးစီစဉ်ရမယ့်အချိန်မှာမစီစဉ်ဘူးတတိယနေ့ရတဲ့အချိန်မှာမရတဲ့အခါမှာဟိုဖြစ်လာနိုင်တဲ့ဆိုးကျိုးတွေနောက်ဆက်တွဲဆိုးကျိုးတွေကအများကြီးရှိတယ်ပေါ့နော်ဥပမာကျွန်တော်နာဂစ်တုံးအားဆိုလို့ရှိရင်ဒီကြအတိလိုက်တဲ့ခါကလူတွေမှာပြင်ဆင်ချိန်တွေမရဘူးဟိုအဲ့မှာချိခိုက်မှုတွေပျက်စီးမှုတွေတင်ဆုံမှုတွေအများကြီးရှိခဲ့တာကိုကျွန်တော်တွေ့ရတယ်အဲ့ဒီဟာရဲ့ဆိုးကျိုးကတော့ကျွန်တော်တည်င်းအမားတွေဖြန့်တဲ့လူတွေနောက်ဒေတာတွေမှာထင်ရမြင်ရပြောတဲ့လူတွေရဲ့စကားတွေယုံတာတွေဝေချင်းနဲ့ဆိုင်တဲ့လိမ်လည်မှုတွေသူတို့အသက်လုံခြုံရေးအတွက်ဒီလင်းတွေဒီအမြောက်တွေလက်နက်တွေကသူတို့စီတက်တက်လာတာမျိုးတွေဟိုတရင်စီစီမှုအားနေချက်တွေကြောင့်ကျွန်တော်မသေးသင့်တဲ့လူတွေမနာသင့်တဲ့လူတွေနာသွားတယ
်စစ်ဘေးအပြင်ပြီးခဲ့တဲ့ကာလကဖြစ်ပွားခဲ့တဲ့ရေကြီးကာလမှာလည်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IBCN ကစစ်ကောင်စီကိုဖုန်းလိုင်းတွေပြန်ဖွင့်ပေးဖို့တောင်းဆိုခဲ့ပါတယ်တနိဒတနီလေချောင်းရောမြေပြင်မှာပစ်ခတ်နေတဲ့စစ်ကောင်စီဟာလည်းတရင်ဆက်လက်တွေကိုဖုံးကွယ်ဖို့ဇက်တိုက်လှုပ်ဆောင်နေတာပါဒီလိုအခြေအနေကြမှာတော့ပြည်သူတွေရဲ့တရင်အချက်လက်တိပိုင်ဝင်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့စကားလုံးဟာလက်နက်ကြီးလက်နက်ငယ်တန်းတွေကြားမိမိနေရဆဲပါဒီတရင်ဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
် SBS Radio App ကိုဒေါင်းလုဒ်လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်ဓာတ်ရိုက်သို့မဟုတ်အချိန်မြေးနားဆင်နိုင်ပါပြီစက်တက်မှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ